မိုင်းတထောင်ကျော်ရှည်လျတဲ့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လုံးကိုကာယံမယ်လို့အိန္ဒိယပြည်ထောင်ဝန်ကြီးအာမစ်အနီလ်ချန္ဒရာရှားကဖေဗရူလာ6ရက်နေ့ကထပ်မံပြောလိုက်ပါတယ်။အရူနာချောပရာဒက်စ်နဲ့မဏိပူရပြည်နယ်တွေမှာစတင်မှာဖြစ်ပြီးမဏိပူရပြည်နယ်မှာ12မိုင်အရှိကိုနယ်စပ်စီယိုကာယံနာတွေမှကြာခင်မှာစတင်တော့မယ်လို့ပြည်ထောင်ဝန်ကြီးကပြောကြောင်းအိန္ဒိယသတင်းတွေမှာဖော်ပြကြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းစစ်ပွဲဒုက္ခတွေတောင်းနှက်ကြီးအိန္ဒိယဘက်ခိုးလုံလာကြပြီးမှနေဆက်လုံခြုံရေးကိုအိန္ဒိယဘက်ကတိုးလုံနေတာဖြစ်ပါတယ်။လက်အစုံမြို့သားရေးဝါဒီမော်ဒီအစိုးရအနေနဲ့နေဆက်တလျှောက်အကြမ်းလက်မရှိဖျက်ဆီးလို့မရနိုင်တဲ့နေဆက်စီယိုခတ်ဖို့ဆုံးဖြတ်ထားပြီးဒီတိုင်းနှုတ်ဆောင်သွားမယ်လို့လည်းအိန္ဒိယပြည်ထောင်ဝန်ကြီးကပြောပါတယ်။ဒါဟာနိုင်ငံခြားနေဆက်တလျှောက်နေထိုင်တဲ့လူမျိုးစုတွေနေကြာမြင့်ကိုဖျက်ချပြီးစေမံလောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လပ်စွာလှုပ်ရှားသွားလာခွင့်ကိုထိခိုက်လာမှာဖြစ်ပါတယ်။ဒါကြောင့်မြန်မာဗက်ချန်းကချင်းနာဂာနဲ့မီဇိုအစရှိတဲ့လူမျိုးစုတွေနဲ့မျိုးနွယ်ချင်းတူတဲ့မီဇိုရန်နဲ့နာဂာလန်ပြည်နယ်တွေကဗဟုအစိုးရရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကန့်ကွက်နေကြပါတယ်။အိန္ဒိယဟာမြန်မာနဲ့မဏိပူရ၊မီဇိုရန်၊အာသန်၊နာဂာလန်နဲ့အရူနာချယ်ပရာဒက်ရှ်ပြည်နယ်တွေမှာနယ်နိမိတ်ချင်းထိစပ်နေပြီးနေဆက်အများစုကအခရယာတွေမရှိကြပါဘူးခင်ဗျာ။